အမေရိကန်သမ္မတဂျိုးဘိုင်ဒန်ကသမ္မတရာထူးယူပြီးကြတဲ့ကအင်္ဂါနေ့ညမှာကွန်ဂရက်စ်လွှတ်တော်ကိုပထမဆုံးမိန့်ခွန်းပြောကြားဖို့ရှိပါတယ်။အောက်လွှတ်တော်မှာမဆိုးစလောက်အမတ်နေရာအသာရထားတဲ့ Republican တို့ကတော့သမ္မတအင်မီရောကိုအာဏာအလွှဲသုံးစားလုပ်မှုဆွဲချက်အတော်များများနဲ့စုံစမ်းစစ်ဆေးမှုတွေစတင်လုပ်ကိုင်နေပါတယ်။သမ္မတဘိုင်ဒန်အဆိုရကနှီးလန့်အတော်များများနဲ့အာဏာအလွှဲသုံးစားလုပ်တဲ့အတွက်စုံစမ်းစစ်ဆေးမှုဆိုင်ရာကြားနာပွဲတွေလုပ်ဖို့ပြင်ဆင်ထားတယ်လို့ Republican တို့ကပြောပါတယ်။တရားမျှတမှုဟာလူတိုင်းအတွက်မဟုတ်ဘူးဆိုတာမျိုးအမေရိကန်ပြည်သူတွေလက်ခံမှာမဟုတ်ဘူးလို့အောက်လွှတ်တော်ဥက္ကဋ္ဌကီဗင်မက်ကတီကတင်းထောက်တဲ့ကိုပြီးခဲ့တဲ့တပတ်မှာပြောကြားခဲ့တာပါရွေးကောက်ပွဲတိုင်းမှာဘယ်လိုရလာမျိုးပဲထွက်လာပါစေဘိုင်ဒန်အစိုးရကတော့လိန်လဲလက်ဖျားဖို့ကြိုးစားတာတွေ့ရတယ်လို့လည်းသူကပြောပါတယ်အမေရိကန်မှာဒါမျိုးလက်ခံမှာမဟုတ်ဘူးလို့လည်းအောက်လွှတ်တော်ဥက္ကဋ္ဌကပြောဆိုခဲ့တာပါတခါ Republican အမတ် Jim Jordan ဦးဆောင်တဲ့အောက်လွှတ်တော်တရားရေးရာကော်မတီကလည်းဘိုင်ဒန်အစိုးရရဲ့နေဆက်လုံခြုံရေးဆိုင်ရာကြာနာမှုကိုပြီးခဲ့တဲ့တပတ်မှာစတင်ခဲ့တာပါအမေရိကန်နိုင်ငံနဲ့ဝင်ရောက်လာတဲ့ရွှေပြောင်းအခြေချသူတွေတလှပြီးတလှဆန့်ချင်းတင်းတိုးလာနေပြီးတော့ဘိုင်ဒန်အစိုးရကတမင်ရွယ်ချက်နဲ့လှုံ့ဆော်လာဖြစ်မယ်လို့ယူဆရကြောင်း Republican အမတ် Jim Jordan ကပြောဆိုပါတယ်